မြန်မာနိုင်ငံမှာကျန်းဖက်မှုတွေအဆုံးသတ်ဖို့နဲ့နိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကိုမတည်မငြိမ်ဖြစ်အောင်လုပ်ဖို့အတွက်ကြိုးစားတာဖြစ်တယ်လို့စစ်ကောင်စီကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာစစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့တရုတ်နဲ့ရုရှားတို့ကအရင်လိုဗီဒီယိုအာဏာသုံးပယ်ချတာတွေမလုပ်ဘဲနဲ့မဲမဲပေးပဲကြားနေခဲ့တဲ့နောက်မှာဗိုလ်တပ်ဖွဲ့တွေမှာတော့အခြေအနေသိပ်ဆုံးနေတဲ့မြန်မာနိုင်ငံအတွက်လုံခြုံရေးကောင်စီကနေပထမဆုံးဖြစ်နေမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုမဲခွဲချမှတ်လိုက်တာဖြစ်ပါတယ်အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကမြန်မာဆိုင်ရာဆုံးဖြတ်ချက်ချရေးမှာဆယ်စုနှစ်ပေါင်းများစွာသဘောထားကွဲလွန်နေကြတာဖြစ်ပြီးအရင်တုန်းကတော့တရားဝင်ကြေညာချက်လောက်သာထုတ်ပြန်ဖို့အတွက်သဘောတူညီမှုတွေရခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်တန်းမှာမြန်မာနိုင်ငံရဲ့ပြည်ရင်းကိုဝင်ဆွတ်တဲ့အချက်အလက်များစွာပါဝင်နေပြီးတော့ဒါဟာကုလသမဂ္ဂရဲ့မူဝါဒကိုဗျံဗျံတင်းတင်းချိုးဖောက်တာဖြစ်ကြောင်းလည်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။မြန်မာဘက်ကကြိုးပမ်းမှုတွေကိုပံ့ပိုးပေးရမယ့်အစားမြန်မာနိုင်ငံတည်ငြိမ်မှုမရှိအောင်ဖိအားပေးဖို့ကြိုးစားတာမြန်မာနိုင်ငံအတွက်အထောက်အကူမဖြစ်စေတဲ့အတွက်လက်မခံဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်17နိုင်ငံကထောက်ခံခဲ့တာဖြစ်ပြီးတော့အများရန်အဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကဗီဒီယိုအာဏာသုံးပြီးတော့ပင်မချပဲနဲ့ကြားနေခဲ့ကြတယ်လို့အိန္ဒိယနိုင်ငံကလည်းမဲမပေးပဲနဲ့နေခဲ့တာဖြစ်ပါတယ်။